ရသမဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာနိုင်ငံနဲ့ကုလသမဂတို့အကြားပူးပေါင်းအကောင်ထည့်ဖို့ဆောင်ရွက်ဖို့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်နဲ့ကုလသမဂနိုင်ငံရေးရာဌာနအကြီးအကဲတို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါအပြင်ရခိုင်ပြည်နယ်ရင်းလူမှုအတိုင်းဝန်တစ်ခုရှေ့ရှေ့အတူလက်တွဲနေထိုင်နိုင်ရေးစီမံကိန်းနောက်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်တင်းရှောင်သူတွေကိုပြန်လည်လက်ခံရေးနဲ့ပတ်သက်လို့လဲတက်ဆန်ရအစိုးရဝန်ကြီးတွေနဲ့ကုလနိုင်ငံရေးရာဌာနအကြီးအကဲတို့ဆွေးနွေးခဲ့ကြပါတယ်။အသေးစိတ်မဆုမုံကဆက်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်ဒီကနေ့အောက်တိုဘာလ16ရက်နေ့မှာနေပြည်တော်မှာရောက်ရှိနေတဲ့ကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲရထောက်တွင်းမှုချုပ်မစ္စတာဂျက်ဖရီဖဲလ်မန်နဲ့နိုင်ငံတော်၏တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တွေ့ဆုံပြီးတော့အဓိကကတော့ကုလတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုကုလသမဂ္ဂနဲ့မြန်မာနိုင်ငံတို့ပူးပေါင်းဆောင်ရွက်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြတာပါရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်နိုင်ဖို့ကုလမြန်မာပူးပေါင်းဆောင်ရွက်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့တာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကကုလနဲ့မြန်မာနိုင်ငံကြားအရေးယူမှုတွေနဲ့ဆိုင်ရင်အခုလိုပူးပေါင်းဆောင်ရွက်မှုတွေကပိုပြီးတော့ထိရောက်မှုရှိစေပါတယ်လို့သုံးသပ်ပါတယ
်ကျွန်တော်တို့နိုင်ငံဟာအကြီးကျယ်ပေါ်မှာလည်းရပ်ပြီးတော့ပါဘူးနော်ကျွန်တော်တို့နိုင်ငံဒီအလုံးထဲမှာဆိုတော့မိသားစုဝင်နိုင်ငံတစ်ခုအနေနဲ့ရပ်တည်နေပြီဖြစ်တဲ့အတွက်ကြောင့်ကုလသမဂ္ဂနိုင်ငံမလွှဲမတွေ့ကျွန်တော်ကဆက်ဆံရမယ်ကုလသမဂ္ဂရဲ့ပါဝင်ပူးပေါင်းမှုရှိလာပြီဆိုတော့ကျွန်တော်တို့အတွက်အားတစ်ခုပါပဲနော်တစ်ခုပဲရှိလာပြီကုလသမဂ္ဂကဆိုးစတခုပဲလေကျောင်းရဲ့အပြည့်အစုံရလည်းလုံးဝကြည့်တဲ့အားကိုလည်းလုံးဝကြည့်တဲ့အားတစ်ခုတည်းနဲ့လုံးလို့မရဘူးအပြည့်အစုံရကိုလိုအပ်ပါတယ်အပြည့်အစုံရလိုအပ်တယ်ဆိုတော့ရုပ်ပိုင်းဆိုင်ရာအကူအညီတွေပုံစံကြည့်ကြပါတော့သိကြအားရအောင်သတ္တမအရာပေါ်ကျွန်တော်ကြာဖို့ခါအပြည့်အစုံရတယ်နော်အပြည့်သဘောဆောင်သောပုံစံကြည့်ကြည့်ရဖို့ဆိုတာချက်တွေအများကြီးပါဝင်ပါတယ်ဒါကိုကြံရည်ကြည့်ပါ
ဒါအပြင်ရခိုင်ပြည်နယ်တွင်လူမှုအတိုင်းဝိုင်းတစ်ခုရေရှည်အတူလက်တွဲနေထိုင်ရေးစီမံကိန်းအတွက်လည်းနေဆက်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နဲ့ကုလနိုင်ငံရေးရာဌာနအကြီးအကဲတို့ဆွေးနွေးခဲ့ပါတယ်။အထူးသဖြင့်ကတော့ရခိုင်ပြည်နယ်တွင်လူမှုအတိုင်းဝိုင်းတစ်ခုရေရှည်သဟဇာတာဖြစ်စွာအတူလက်တွဲနေထိုင်ရေးရေတို့ရေရှည်စီမံကိန်းချမှတ်အကောင်အထည်ဖော်တဲ့အခြေအနေနဲ့ဒီနှစ်ဖက်လူမှုအဖွဲ့အစည်းတွေရဲ့လုံခြုံရေးစာဝတ်နေရေးကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့အဖွဲ့အစည်းတွေကကူညီပေးမဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာပါ။ရခိုင်ပြည်နယ်အတွင်းမှာလူမှုအတိုင်းအဝိုင်းတွေရေရှည်အတူလက်တွဲနေနိုင်မှုဆိုတာမဟုတ်မမှန်ဝါဒဖြန့်မှိုင်းတိုက်မှုတွေနဲ့အမုန်းပွားစေမဲ့လှုပ်ဆောင်မှုတွေရဲ့အနေအရကိုပြည်သူတွေအနေနဲ့သတိချက်ဖို့လိုတယ်လို့လည်းဦးရီလွင်ကအကြံပြုပါတယ်
။မိုက်တိုက်ချင်းထောင်ထားတယ်ဗျ။နော်သူတို့ brain wash လုပ်ထားတယ်သူတို့ကိုအစိတ်တောက်တွေနဲ့အများကြီးဟိုလမ်းလို့ရအောင်လုပ်ထားတာရှိတယ်။အဲ့တော့အဲ့ဒီဟိုနိုင်ငံရေးအလုံးကဘာသာရေးကိုအသုံးချတဲ့လူတွေရောတခြားကလင်ကင်းတွေနဲ့သူတို့ရဲ့နိုင်ငံရေးအမျက်ထုတ်ဖို့အတွက်လုပ်နေတဲ့မတမာလူအရမဝါဒီတွေရဲ့အဲ့ဒီခလောက်ဆန်တာတွေခြေထိုးတာတွေဆက်ရှူတာတွေပြည်သူတွေနားရောက်အောင်လုပ်တာတွေအဲ့ဒါတွေကိုကျွန်တော်တို့ကအရင်ဆုံးချင်းချုပ်ပြီးတော့အရှိကိုအရှိအတိုင်းကျွန်တော်တို့ကကိုးစားဆောင်ရွက်တယ်ဆိုရင်မလွဲမသွေတဲ့အောင်ပြုလုပ်ရအောင်ဒီကုလသမဂ္ဂနဲ့အခြားသောဒီလိုစေတနာမှန်တဲ့ကူညီနေတဲ့ပုဂ္ဂိုလ်များပေါ်မှာအထင်မြင်လွဲမှားမှုများရှိတာကိုလည်းကျွန်တော်တို့ကဟိုမြေပြင်မှာရှိနေတဲ့ဒိဋ္ဌာန်များကိုရှင်းလင်းပြသဖို့လိုတယ်။အရှင်းမင်းနဲ့ကြောက်ပင်းနေတဲ့လူတွေရှိတာကကျွန်တော်တို့နိုင်ငံအတွက်အများကြီးအကျိုးရောက်ပါတယ်။အဲ့ဒါလေးကျွန်တော်ပြောပြပါမယ်
။တစ်ချိန်တည်းမှာပဲကုလနိုင်ငံရေးရာဌာနအကြီးအကဲဟာအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အတွင်းနိုင်ငံသားစီစီရေးလုပ်ငန်းတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်ရောက်ရှိနေသူတွေပြန်လည်လက်ခံရေးဆိုင်ရာလုပ်ငန်းတွေကိုလည်းဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လည်ရောက်ရှိလာမဲ့သူတွေကိုပြန်လည်နေရာချထားရေးနဲ့သူတို့အတွက်ရေရှည်လူမှုဘဝရည်တည်ရေးတွေကိုဆွေးနွေးတာတွေကိုလည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပူးပေါင်းကူညီဆောင်ရွက်ပေးနိုင်ရေးအဓိကထားဆွေးနွေးခဲ့ကြတယ်လို့မြန်မာပြည်သူ့ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။